မေရိကန်ပြည်ထောင်စုဝါရှင်တန် DC ကိုအမေရိကန်အောက်လွှတ်တော်အမတ်ဂျွန်ဘိန်နာရဲ့ဖိတ်ကြားချက်နဲ့ရောက်ရှိနေတဲ့ပြည်ထောင်စုလွှတ်တော်နာယကပြည်သူလွှတ်တော်ဥက္ကဋ္ဌသုရဦးရွှေမန်းကို VOA မြန်မာပိုင်းဌာနမှဦးတန်းလွင်ထွန်းကတီးတန့်တွေ့ဆုံမေးမြန်းထားတဲ့ပထမပိုင်းကိုထုတ်လွှင့်ပေးပါမယ်။သုရဦးရွှေမန်းရဲ့အမေရိကန်လွှတ်တော်နဲ့ရွေးကောက်ပွဲတွေအပေါ်အမြင်သဘောထားတွေမြန်မာနိုင်ငံရွေးကောက်ပွဲနဲ့ရွေးကောက်ပွဲမတိုင်ခင်ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာပြုပြင်ပြောင်းလဲမှုလုပ်နိုင်ခြေရှိမရှိဆိုတာတွေကို VOA ဌာနမှဦးတန်းလွင်ထွန်းကအခုလိုမေးမြန်းထားပါတယ်။
အခုအမေရိကန်ပြည်ထောင်စုကိုအမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌရဲ့ဖိတ်ကြားမှုနဲ့အတူရောက်ရှိလာပြီးတော့တွေ့ဆုံဆွေးနွေးပွဲတွေလုပ်ခဲ့ပြီးပါပြီလို့ကျွန်တော်သိရပါတယ်ခင်ဗျာ။အဲ့တော့တွေ့ဆုံပြီးသမျှအခြေအနေလေးနဲ့နောက်ထပ်အစီအစဉ်လေးအကြောင်းကိုအကြံဉာဏ်လေးရှင်းပြပါလားခင်ဗျာ
။တွေ့ဆုံမှုအခြေအနေကပထမရက်မှာ
ဟုတ်ကဲ့ခင်ဗျာ
။စနေတာမစ်မက်ကောနဲ့တွေ့
ဟုတ်ကဲ့
။ဒါပြီးတဲ့အခါမှာနန်စီပလိုစီနဲ့တွေ့ရဲ့အဲ့နောက်ပိုင်းအရှာရီယာဆန်ရလို့တော့မှတ်ဦးနဲ့တွေ့ပါလေ
ဟုတ်ကဲ့ခင်ဗျာအဲ့တော့အဓိကဆွေးနွေးတဲ့အကြောင်းအရာတွေကဘာတွေလဲခင်ဗျာ
အဓိကဆွေးနွေးတာကတော့မြန်မာနိုင်ငံဒီမိုကရေစီပြည်ကြောင်းလေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးတော့ဥတည်ပြီးတော့ဆွေးနွေးကြတာပါပဲ
ဟုတ်ကဲ့
အဲ့ဒီနေရာမှာ2015ထွေထွေရေကောက်ပွဲမြန်မာနိုင်ငံအတွက်အင်တာအရေးကြီးတဲ့အတွက်ဒီအစဥတည်ပြီးတော့မင်းနဲ့လည်းရှိပါတယ်ဆွေးပြရလည်းရှိပါတယ
်ဟုတ်ကဲ့အဲ့တော့အဓိကကတော့တို့အခုလာမဲ့နိုဝင်ဘာလအတွင်းမှာကျင်းပမယ်လို့ကြေညာထားတဲ့ရက်တော်တိကျမသိရသေးဘူးเนาะအဲ့ဒီကိစ္စကိုတို့တော်တော်လေးစိတ်ဝင်စားဖြစ်နေကြတော့ပေါ့အဲ့တော့တို့စိတ်ဝင်စားရဲဆိုတဲ့အဓိကအချက်ကဘာလဲခင်ဗျာဒီရွေးကောက်ပွဲတွေတရားမျှတတဖြစ်လာဖို့လားပြည်ရင်ကြောင်းလဲရေးတွေဥပမာအဖြစ်ပေါ့နော်လွှတ်တော်ထဲမှာပြည်ရင်ကြောင်းလဲရေးတွေအခြေခံဥပဒေဆိုင်ရာပြည်ရင်ကြောင်းလဲရေးတွေကဒီရွေးကောက်ပွဲမတိုင်ခင်ဖြစ်လာပါမလားဆိုတဲ့စိုးရိမ်ချက်တွေရောပေါ်ပြတာမျိုးရှိလားခင်ဗျာ
။ဆရာကတကယ်တမ်းကျတော့မေးခွန်းနေပါပဲ
။
ဟုတ်ကဲ့မေးခွန်းနေပါပဲ။အဲဒီတော့2015ရွေးကောက်ပွဲအမှန်တကယ်ဖြစ်ဖို့လိုတယ်။ဖြစ်တဲ့နေရာမှာလည်းအချိန်တတ်မှတ်ထားတဲ့အချိန်မျိုးဖြစ်ဖို့လိုတယ်။ဒီလိုဖြစ်လာတဲ့အခါမှာလည်းလွတ်လပ်ပြီးတရားမျှတတဲ့ပွင့်လင်းမြင်သာတဲ့ရွေးကောက်ပွဲတစ်ခုဖြစ်စေခြင်းတဲ့သဘောရှိပါတယ်။အဲဒီတော့လည်းမိမိတို့နိုင်ငံမှာတက်ဆိုင်တဲ့အဖွဲ့အစည်းနဲ့တောင်ရှိတဲ့အဖွဲ့အစည်းများဟာတတ်မှတ်ကာလအတွင်းမှာရွေးကောက်ပွဲကိုတရားမျှတပြီးလွတ်လပ်တဲ့ရွေးကောက်ပွဲတစ်ခုဖြစ်ရမယ်။ပွင့်လင်းမြင်သာတဲ့ရွေးကောက်ပွဲတစ်ခုဖြစ်ရမယ်။အဲ့ဒါလိုအပ်တဲ့ကိစ္စတွေဆောင်ရွက်လို့ရှိပါတယ
်။ဟုတ်ကဲ့။အဲ့တော့မြန်မာနိုင်ငံရဲ့ရွေးကောက်ပွဲကိစ္စမြန်မာနိုင်ငံရဲ့လွှတ်တော်ရေးရာကိစ္စတွေကိုမေးခင်မှာဥက္ကဋ္ဌရရလည်းအခုအမေရိကကိုလာပြီးတော့အမေရိကမှာရှိတဲ့လွှတ်တော်နဲ့အမေရိကန်ရဲ့နိုင်ငံရေးအခြေအနေကိုလေ့လာရဲဆိုတော့အခုအမေရိကန်ပြည်ထောင်စုမှာကဒီအောက်လွှတ်တော်အထက်လွှတ်တော်နှစ်ရာစလုံးမှာ Republican Party ရဲ့အတိုက်ခံပါတီကကြီးစိုးနေပါတယ်။အဲတော့ Democratic အစိုးရ Obama အစိုးရနဲ့ဆက်ဆံရေးမှာတာမန်ဒီလိုချိန်ခွင်ရှာညှိရဲဆိုတဲ့အနေထားနဲ့ပို့ပြီးတော့တချို့ကိစ္စလေးမှာခက်ခက်ခဲနဲ့ပြဿနာလေးကြုံရတယ်ဆိုတာမျိုးလေးတွေကြားနေရပါတယ်တွေ့နေရပါတယ်။ဥပဒေတစ်ခုကိုပြဋ္ဌာန်းဖို့အရေးအစိုးရရဲ့လှုပ်ချင်တဲ့အလုပ်တစ်ခုခုကိုဘဏ္ဍာရေးဆိုင်ရာမှာပဲဖြစ်ဖြစ်လွှတ်တော်ကနေပြီးတော့ပိတ်ပင်ထားတာအတိမပြုတ်ပေးတဲ့ဒီလိုကိစ္စမျိုးလေးတွေကြားနေရတော့အဲ့ဒီအနေထားတွေအပေါ်ကိုဥထားယူလို့သုံးသပ်ပါတယ်ခင
်ဗျာ။ဒါနဲ့ပတ်သက်လို့သူတို့နိုင်ငံရဲ့ကိစ္စဖြစ်ပါတယ်။ထွေထူးသုံးသပ်ပြောစရာမရှိပါဘူး
။ဟုတ်ဒီနေရာမှာဒါဒီမိုကရေစီလုပ်ငန်းစဉ်တစ်ခုရဲ့ဒီမိုကရေစီရဲ့လုပ်ပုံလုပ်နည်းတစ်ခုရဲ့ပိုတဲ့အခြေအနေလို့မြင်သလားဒါမှမဟုတ်လို့ရှိရင်အစိုးရအဖွဲ့တစ်ခုရဲ့လုပ်ငန်းစဉ်တွေမှာအနှောက်အယှက်ဖြစ်စရာလေးတွေအဖြစ်မြင်ကြလားခင်ဗျာ
ဒီမိုကရေစီရဲ့လုပ်ငန်းစဉ်တွေကအကျုံတွေ့နေရတဲ့ကိစ္စရွယ်ဖြစ်တယ်လို့ထင်ပါတယ
်ဟုတ်ကဲ့အဲ့တော့ねကျွန်တော်ဆက်ဆက်ပြီးမေးချင်တာကတော့မြန်မာနိုင်ငံရဲ့ပထမဦးဆုံးအကြိမ်ရွေးကောက်တင်မြှောက်ခံရတဲ့ဒီလွတ်တော်အနည်းနဲ့ပေါ့နော်ဒါ2011ခုနှစ်ခေတ်ကစခဲ့တာပါဆိုတော့အခုလာမယ့်တိတ်မကြခင်တွင်မှာလွတ်တော်သက်တမ်းကုန်သွားတော့မယ်အဲ့တော့ဒီလွတ်တော်သက်တမ်းကာလတစ်လျှောက်မှာဒီလွတ်တော်ဟာအောင်မြင်တဲ့လွတ်တော်တစ်ခုလို့ဥထာကြီးကိုယ်တိုင်ယူဆပါသလားခင်ဗျာဘယ်အချက်ဟာအောင်မြင်ဆုံးလို့ယူဆပါသလဲ
လွတ်တော်ညာဖွဲ့စည်းပြီးနောက်ပိုင်းမှာလွတ်တော်ရဲ့ညာရဲ့လုပ်ငန်းဆောင်ခဲ့ကြပါလေအဲလိုဆောင်တဲ့နေရာမှာတချို့ကိစ္စတွေကတော့လွတ်တော်မှာရှိတဲ့တာဝန်နဲ့လုပ်ပိုင်ခွင့်အရာဆောင်တဲ့နေရာမှာတရားဟုလက်ခံနားလည်ပြီးရင်မရှိတဲ့ကိစ္စများဟာအောင်မြင်မှုမရှိသေးတဲ့ကိစ္စများဖြစ်ပါလေဒီနေ့ပြင်ပြောမယ်ဆိုရင်မိမိရဲ့လုပ်ငန်းတာဝန်ကိုဥဒေနဲ့အညီလှုပ်ဆောင်တဲ့နေရာမှာ အားလုံးနားလည်လက်ခံဆောင်ဖို့လိုပါတယ်။သို့ရပါရင်စဉ်းစားမရှိသေးတဲ့မြန်မာနိုင်ငံမှာတော့လွှတ်တော်ကမိမိတို့ရဲ့တာဝန်နဲ့လုပ်ပိုင်ခွင့်များဥပဒေနဲ့အညီလုပ်တဲ့အခါမှာဒီဟာဒီလိုက်နာဖို့ပူအောင်ဆောင်ဖို့တချို့ဥစ္စာလေးမှာနှောင့်နှေးမှုရှိနေပါတယ်။ဒါမှမဟုတ်လွှတ်တော်ကပြည့်ပြည့်စုံနဲ့အောင်မြင်မှုရအောင်လုပ်နိုင်တဲ့လွှတ်တော်မဟုတ်သေးဘူးလို့ယူဆပါတယ်။သို့ရပါရင်အတွေ့အကြုံနဲ့အရေးချင်းဖြည့်ဆည်းနေတဲ့လွှတ်တော်တရားအနေနဲ့ဒီနေ့ဒီချိန်ထိလုပ်တဲ့ကိစ္စနဲ့ပတ်သက်လို့အတော်တော့ခီရောက်ခဲ့ပါပြီ
။ဟုတ်ကဲ့။အဲ့တော့လွှတ်တော်ကနေပြီးတော့ဥပဒေပြဋ္ဌာန်းပြီးတော့ဆောင်ရွက်လိုက်တဲ့ကိစ္စတွေမှာအာဏာပိုင်ဒီဘက်ကအကောင့်ထဲပေါ်ပြီးတာအားနေတယ်လို့ဆိုလိုတာပါခင်ဗျာ။ဥပမာအဖြစ်တိတိကျဥပမာလေးတစ်ခုလောက်ပေးလို့ရနိုင်မှာခင်ဗျာ။ဘယ်လိုအကြောင်းအရာမျိုးလေးတွေလဲဆိုတာပေါ့။
တော်တော်များများရှိပါတယ်ချွတ်တော်ကဥရိပြဋ္ဌာန်းတဲ့နေရာမှာနိုင်ငံနဲ့နိုင်ငံသားအကျိုးစီးပွားကိုဖြစ်ထွန်းစေတဲ့ဥရိများပြဋ္ဌာန်းကြရတယ်အဲ့လိုပြဋ္ဌာန်းတဲ့နေရာမှာလည်းဒီဥရိကတရားမျှတပြီးနိုင်ငံသားများလိုက်နာနိုင်တဲ့ဥရိဖြစ်တယ်ဒီဥရိကိုလိုက်နာအကောင့်ထဲပို့ဖို့ကလိုက်နာအကောင့်ထဲပို့အောင်ဆောင်ရွက်ပြီးဖို့ကသက်ဆိုင်အစိုးရအဖွဲ့နဲ့သက်ဆိုင်အဖွဲ့စည်းမြန်မာတောင်းရှိတယ်ဒါကြောင့်ပြတ်ထန်းလိုက်တဲ့ဥရီများကိုပြတ်ထန်းခြင်းနဲ့အညီလိုင်းနာဆောင်ရခြင်းမရှိကြဘူးဆိုရင်သက်ဆိုင်ဌာနနဲ့သက်ဆိုင်သူများမှာတောင်းရှိတယ်။ဟုတ်ကဲ့။ဒီဘက်ကိုပြန်ပြီးချင်းချင်းတုံ့ပြန်မယ်ဆိုရင်ဒီဥရီနေနဲ့လဲမြန်မာနိုင်ငံအခြေအနေကိုလိလာနိုင်တဲ့သူဖြစ်တဲ့အတွက်ဒီကမိမိနေတော့ဒုကြစွာအကြံပြုသုံးမှန်တုံ့ပြန်ချက်ပေးကြမှာရှိပါဘူး
။ဟုတ်ကဲ့ဒီနေရာမှာကျွန်တော်တို့ရဲ့တုံးသက်ချက်ပေါ့နော်အထူးသဖြင့်လဲစောပိုင်းကမိခဲ့တဲ့မိဘုံနဲ့နည်းနည်းဆက်ဆက်ပါတယ်အမေရိကန်ပြည်ထောင်စုမှာဆိုလို့ရှိရင်အစိုးရကဒီမိုကရက်တစ်အစိုးရလွှတ်တော်မှာကြီးစိုးနေတာကအတိုက်ခံ Republican Party တွေကကြီးစိုးနေတယ်အဲ့တော့ဒီပါတီကြီးနှစ်ခုရဲ့အကျိုးစီးပွားခြင်းအနှဲငယ်ကွဲခြားမှုရှိနေတော့တစ်ဖက်နဲ့တစ်ဖက်တိုက်ခံပူကြီးတာပါအဲဒါသိပြီးတော့မဆန်းဘူးပေါ့လေဒါပေမဲ့မြန်မာနိုင်ငံမှာကတော့လွှတ်တော်ထဲမှာလဲပုဂ္ဂိုလ်ကြီးတို့ရဲ့ဒီခိုင်ဖြိုးအစိုးရကအများစုအဖွဲ့ဝင်တွေပါအလားတူပဲအစိုးရဆိုလို့ရှိရင်လည်းတမားရီဦးသိန်းစိန်အစိုးရဟာဒီခိုင်ပြုအစိုးရပါအဲ့တော့ဒီလိုပါတီကြီးတစ်ခုတည်းရဲ့လွှတ်တော်နဲ့ပါတီကြီးတစ်ခုတည်းရဲ့ဒီအစိုးရကြားထဲမှာအစိုးရအုပ်ထိုက်ပြောတဲ့နားလည်မှုလွဲရည်တွေဆိုတာကဘာကိုအခြေခံပါသလဲခင်ဗျာ
ဟုတ်နားလည်မှုလွဲတယ်လို့အဓိပ္ပာယ်မတက်အောင်ပ
ါဟုတ်ကဲ့
လွှတ်တော်ကပြတ်ထန်းလိုက်တဲ့ဥပဒေဟာနိုင်ငံနဲ့နိုင်ငံသားအကျိုးစီးပွားဖြစ်ရမယ်အဲတနည်းအားဖြင့်ပြောမယ်ဆိုနိုင်ငံနဲ့နိုင်ငံသားအကျိုးစီးပွားကိုကာဝယ်ဆောင်ရှောက်တဲ့ဥပဒေများဖြစ်ရမယ်ဒီဥပဒေများဟာတရားမျှတပြီးအများပြည်သူများလိုက်နာနိုင်တဲ့ဥပဒေများဖြစ်ရမယ်ဒီလိုထွက်ပေါ်လာတဲ့ဥပဒေကိုသက်ဆိုင်တောင်းရှိတဲ့အစိုးရအဖွဲ့အစည်းများကဒီဥပဒေများကိုလိုက်နာအောင်ကိုယ်ကိုယ်တိုင်ကိုကျန်တဲ့လူများလိုက်နာအောင်ကြိုးစားဖို့လိုပါအဲ့တိုင်းပဲလိုက်နာတဲ့လူများလည်းလိုက်နာကြမှာအဲ့လိုမှမလိုက်နိုင်ဘူးဆိုရင်ဒီဥပဒေဟာအသက်ဝင်လှုပ်ရှားပြည်သူ့အကျိုးပြုနိုင်တဲ့အနေအထားမျိုးမရပါဘူး။တနည်းအားဖြင့်ပြောမယ်ဆိုတော့တရားဥပဒေစိုးမိုးမရှိဘူးဆိုတဲ့အထိပဲရောက်သွားနိုင်တာ
။
ဟုတ်ကဲ့။ဒါမှမဟုတ်ကမေကွန်းရဲ့ဆာမန်မိထားတာရှိပါတယ်။ဟုတ်ကဲ့
။
အမေရိကန်နိုင်ငံမှာတော့ပါတီနှစ်ခုကြားအကျိုးစီးပွားရေးမတူလို့ဆိုတဲ့စကားအခြေခံမိသွားတယ
်။
မြန်မာနိုင်ငံမှာတော့တပါတီတွေကဖြစ်လာတဲ့အစိုးရတပါတီကကြံရှိနေရတဲ့တွတ်တော်ကိုလေများဟာဘာကြောင့်ဒီလိုဖြစ်ရလဲဆိုတော့မေးတယ်လို့ယူဆပါတယ
်ဟုတ်ပါတယ်
အဲ့တော့တွတ်တော်ရဲ့သဘောပြောမယ်ဆိုရင်နိုင်ငံနဲ့နိုင်ငံသားအကျိုးစီးပွားကိုပေါ်ဆောင်ပေးနိုင်တဲ့ဥပဒေမျိုးကိုပဲတွတ်တော်ကပြဋ္ဌာန်းပေးလျက်ရှိပါတယ်အဲ့ဒီနေလို့ပဲတွတ်တော်ရဲ့မူဝါဒမှာပါရှိလဲဆိုရင်ပါတီဆွဲဝါဒဆွဲဒေသဆွဲလူမျိုးဆွဲကိုယ်ဝယ်တဲ့အယူအဆတွေမထားရှိပဲနဲ့နိုင်ငံနဲ့နိုင်ငံသားအကျိုးစီးပွားဆိုရင်အလုံးပူပေါင်းပါဝင်ဆောင်ရွက်ရမယ်ဆိုတာလွှတ်တော်ရဲ့မူဝါဒပါ။ဟုတ်ကဲ
့။
လွှတ်တော်ရဲ့မူဝါဒကိုလွှတ်တော်အတွင်းမှာရှိကြတဲ့လွှတ်တော်ကိုလည်းများမြေတိပါတီကမစုပိုင်းတဲ့လွှတ်တော်ကိုလည်းများအလုံးနားလည်လက်ခံထားတဲ့ကိစ္စဖြစ်ပါတယ
်။ဟုတ်ကဲ့
။ဒါမှမဟုတ်လွှတ်တော်ထဲမှာရှိတဲ့ပြည်ထောင်စုကြံခိုင်တဲ့ပုံမီးပါတီများသည်နိုင်ငံနဲ့နိုင်ငံသားအကျိုးစီးပွားဖြစ်ထွန်းစေသောဥပဒေများကိုပဲပြဋ္ဌာန်းမှာဖြစ်ပါတယ်။အကိုကနေရွေးချယ်ပေးထားတဲ့ကိုဆိုရမလို့ခုနကိစ္စမျိုးကိုညွက်ွယ်ပြုဆောင်မှာမဟုတ်ပါဘူး
။ဟုတ်ကဲ့။အဲ့တော့ဟိုလွှတ်တော်ရဲ့ ဥပဒေတွေပြဋ္ဌာန်းချက်တွေကိုအကောင့်ထဲပေါ်ရဲ့နေရာမှာအားနည်းတယ်ဆိုတဲ့အချက်ဟာဒါနိုင်ငံမှာတချင်ကအမြင့်တွေအချိန်ကြာနေခဲ့တဲ့ဒီအုပ်ချုပ်ရေးရန်တရားမှာပြုပြင်ပြောင်းလဲမှုအပိုင်းအားနည်းနေတဲ့အချက်လို့ရောယူဆပါလားခင်ဗျာ
တစ်စိတ်တစ်ပိုင်းပါပါတယ
်ဟုတ်ကဲ့
လက်တွေ့ဆောင်ရွက်နိုင်တဲ့ကိစ္စများလဲဆောင်ရွက်မယ်ဆိုရင်ခုနအားနည်းချက်တွေပြပြောက်သွားနိုင်မှာ
ဆိုလှူတော်တစ်ခုရဲ့တက်တန်းမှာအောင်မြင်မှုတွေကိုပြောကြမယ်ဆိုလို့ရှိရင်လူအများရဲ့ညှော်လင့်ချက်တွေကိုဘယ်လောက်ဆောင်ကျင်းပြေးနိုင်မလဲဆိုတဲ့အပေါ်မှာလည်းတော်တော်လေးမူတည်မယ်လို့ကျွန်တော်ယူဆပါတယ်အထူးသဖြင့်ဒီအများပြည်သူကရွေးကောက်တင်မြှောက်လိုက်တဲ့လှူတော်ထဲမှာဒီအတိုက်ခံပါတီအတိုက်ခံတွေဖြစ်တဲ့ဒေါ်အောင်ဆန်းစုကြည်ရဲ့ NLD ရဲ့အဖွဲ့တွေအမျိုးသားဒီမိုကရေစီအဖွဲ့ဝင်ရောက်လာခဲ့တဲ့အချိန်နောက်ပိုင်းမှာအများပြည်သူညှော်လင့်တာကတော့လှူတော်တွင်ကနေပြီးတော့လှုပ်ပေးနိုင်တဲ့ဖွဲ့စည်းပုံအခြေခံဥပဒေပြုရင်ကြောင်းလေးကိစ္စတွေပါအဲ့တော့ဒီဖွဲ့စည်းပုံအခြေခံဥပဒေပြုရင်ကြောင်းလေးကိစ္စတွေဥပမာအဖြစ်ပုံမှန်436ပြုရင်ကြောင်းလေးကိစ္စဒါမှမဟုတ်လို့ရှိရင်အသေးစိတ်ကိစ္စဆိုလို့ရှိရင်59စာလုံးနိုင်ငံတော်သမ္မတရွေးချယ်အကြီးအကဲရွေးချယ်ကိစ္စမှာကန့်သတ်ထားတဲ့ကိစ္စတွေပြေပြောင်းပြီးကိစ္စဒါမှမဟုတ်လို့ရှိရင်လည်းအများနိုင်ငံတကာကနေဝေဖန်နေကြတဲ့သွတ်တော်ထဲမှာစစ်သားစစ်တပ်ကနေပြီးတော့တပ်မတော်ကနေ25ရာခိုင်နှုန်းပါဝင်နေတဲ့ကိစ္စမျိုးတွေဒါတွေကတဖြည်းဖြည်းပြေသွားဖို့တော့အခုလက်ရှိလွတ်တော်ရဲ့တက်တန်းကာလမှာပြည့်ပြည့်နိုင်မှုအခြေအနေမမြင်ရသေးဘူးလို့ယူဆပါတယ်။အဲ့တော့ဒီဟာနဲ့တိုက်တာရယ်ဆိုလို့ရှိရင်လွတ်တော်ရဲ့အောင်မြင်မှုကိုဘယ်လိုသုံးသပ်လို့ရနိုင်မလဲခင်ဗျာ
။အပိုင်းနှစ်ပိုင်းခွဲမြင်ဖို့လိုပါတယ်။လွတ်တော်ကဥပဒေပြည်တော်အပိုင်းဖြစ်ပါတယ်။အဲ့ဒီနည်းတွေပဲအဓိကကြတဲ့အပြန်အလှန်ထိန်းချုပ်ခြင်းကိစ္စနှစ်ခုဖြစ်ပါတယ်။ဥပဒေပြည်တော်အပိုင်းအပြန်အလှန်ထိန်းချုပ်မှုအပိုင်းဒီပါမန်ဒီနေ့တည်ဆဲဥပဒေနဲ့ဆိုင်ပါတယ်။ဒီစေဥရီများကိုလွတ်တော်အနေနဲ့ဒီနေ့စုစုပေါင်း159ကုသောဥရီများကိုတချို့ပဲဖြစ်တယ်တချို့ပြင်ဆင်တယ်တချို့အစ်စ်ပြန်ထမ်းတယ်ဒါကြောင့်တာမန်ဥရီများကိုလွတ်တော်အနေနဲ့ပြန်ထမ်းခြင်းကိစ္စနဲ့ထိန်းချောင်းရင်းကိစ္စမှာလွတ်တော်အနေနဲ့တော်တော်များများရာခိုင်နှုန်းတော်များများဆောင်နိုင်ခဲ့ပါတယ်ဆိုရရင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအပိုင်းမှာကတော့လွတ်တော်ကကြိုးစားဆောင်ရတာပဲရှိပါတယ်။ဒါကြောင့်လဲဆိုရင်ဖွဲ့စည်းပုံအခြေခံဥပဒေဆိုတာကတမန်ဥပဒေမဟုတ်ပါဘူး။ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ခြင်းလဲဆိုရင်ပြင်ဆင်ခွင့်ပြုထားပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်433 434 435 436ဆိုတာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်အခန်း7ထဲမှာပါပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ခြင်းလေဆိုရင်အဲ့ဒီအခန်းဆက်နှစ်အတိုင်းသာဆောင်ရမှာဖြစ်ပါတယ်။ဒီလိုအခန်းဆက်နှစ်ရဆောင်တဲ့အခါမှာလွတ်တော်အပြစ်မှားရှိတဲ့လွတ်တော်ကိုယ်စင်များရဲ့အပိုင်းကတော့တော်တော်လေးကြိုးစားပန်းစားဆောင်ရွက်နေတယ်ဆိုတာကိုလေ့လာတဲ့လူများသိရှိနိုင်မှာဖြစ်ပါတယ်။သို့ရရင်ပြင်ဆင်ပြောင်းလဲမှုရရှိအပိုင်းကတော့အခုလိုအခြေအနေဟာဖွဲ့စည်းပုံအခြေခံဥပဒေပြဋ္ဌာန်းချက်များအရဆောင်ရွက်နေရဆိုတာကတော့သတိပြုရင်အာရုံတွေ့ရှိမှာဖြစ်ပါတယ်။တုံ့နည်းထူစွာပဲတက်မလို့သားများပါမှုပန်းလဲဒီလိုပါပဲ။ဒါကြောင့်မလို့လွတ်တော်အနေနဲ့ပြောမယ်ဆိုရင်မိမိတို့တက်တန်းအတွေ့အကြုံနှုတ်တယ်ဆိုတော့လေမိမိတို့လွတ်တော်ကိုယ်လည်းများရဲ့ကြိုးပမ်းအားထုတ်မှုစေနာထားရှိမှုများကြောင့်ထိုက်တဲ့အောင်မြင်မှုပြောမယ်ဆိုရင်တက်တန်းလူတော်လေတော်တော်လေးကိုအောင်မြင်စွာဆောင်နိုင်တယ်လို့တော်တော်လူပြောလို့ရပါတယ်။တော်ရင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပိုင်းမှာတော့အလုံးတည်ကြတဲ့အတိုင်းပဲဒီဟာဒီအခက်အခဲတွေကြုံလာဖို့ကြိုးစားဆောင်နေတယ်လို့ဒီလိုပဲပြောချင်ပါတယ
်။ဒါကတော့ပြည်သူ့လွတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းကို VOA မြန်မာပိုင်းဌာနမှဦးတန်းလွင်ထွန်တည်သက်တွေ့ဆုံမေးမြန်းထားတဲ့ပထမပိုင်းနားဆင်ခဲ့ရတာပါ။